မြန်မာနိုင်ငံကအခြေအနေတွေအပေါ်စိုးရိမ်ကြောင်းနဲ့မြန်မာရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖို့ရေးဂျပန်ဝန်ကြီးချုပ်ကီရှိဒါဖူမီယိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တိုက်တွန်းလိုက်ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နဲ့ဖမ်းဆီးထားသူတွေအားလုံးကိုပြန်ပြီးလွှတ်ပေးဖို့လဲဂျပန်နဲ့အိန္ဒိယနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲအပြီးစနေနေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။မြန်မာရေးအာဆီယံအသင်းရဲ့ဂျိုးပန်းမှုတွေကိုအားပေးကြောင်းနဲ့အလက်ချဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့ဆောင်ရွက်ချက်တွေကိုကြိုးစိုးကြောင်းလည်းပြောပါတယ်။အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရက်ဆွန်ခွန်ရှေ့တရင်ပတ်တဲ့မြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေချိန်မှာပဲအခုလိုဂျပန်နဲ့အိန္ဒိယခေါင်းဆောင်တွေပြောကြားချက်ထွက်ပေါ်လာတာပါ။အာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းမှာတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ခွင့်ရမှာမဟုတ်ကြောင်းစစ်ကောင်စီပြောခွင့်ရကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဆရာကတင်ပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေကိုဖြည့်ဆင်းဖို့ရည်ရွယ်ပြီးအာဆီယံအထူးကိုယ်စားလှယ်ခန့်အပ်တာပါဝင်မြန်မာရေးဖြည့်ဆင်းဖို့အတွက်ဘုံသဘောတူညီချက်တွေချမှတ်ထားပေမဲ့လက်တွေအကောင့်ထဲမပေါ်နိုင်လေဖြစ်နေတဲ့ဝေဖန်မှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။